2020ပြည်နှစ်နှစ်ဆန်းခီးစဉ်အဖြစ်တရုတ်နိုင်ငံသမ္မတရှီကျင်းဖင်မြန်မာနိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးလာရောက်ခဲ့ပါတယ်သမ္မတရှီကျင်းဖင်ရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးအရေးပါတဲ့ခီးစဉ်အဖြစ်သတ်မှတ်ကြပါတယ်ခီးစဉ်အတွင်းတရုတ်သမ္မတဟာမြန်မာနိုင်ငံသမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်အစိုးရထိပ်ပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့လည်းဖီးယားတွေ့ဆုံခဲ့ပါတယ်တမရော်ရဲ့သတင်းထုတ်ပြန်ချက်အရတရုတ်တမရနဲ့ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့ရဲ့တွေ့ဆုံပွဲမှာအထူးဆွေးနွေးခဲ့ကြတာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့အရေးကိစ္စပါတရုတ်နိုင်ငံဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေအပေါ်ဩဇာသိမ်းအောင်မှုကြီးကြီးမားမားရှိနေတယ်ဆိုပြီးတမရော်အပါအဝင်မြန်မာနိုင်ငံသားတွေကြေကြေပြက်ပြက်ယုံကြည်နေကြပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့အခမ်းအနားဘယ်လိုရှိနေသလဲဆိုတဲ့မေးခွန်းကစိတ်ဝင်စားစရာပါကုရပိုင်အဲ့ဒီအကြောင်းလေလာတင်ပြသွားပါမယ်
မြန်မာနိုင်ငံငြိမ်းချမ်းရေးအကြောင်းအကြမ်းပြပြောရရင်တောင်ပိုင်းထိုင်းနယ်စပ်မှာအခြေစိုက်တဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့အားလုံးလူလူလောက်ဟာအစိုးရနဲ့အပြည့်ရဲ့ NCA စာချုပ်လက်မှတ်ရေးထိုးထားသလိုတိုက်ပွဲတွေလည်းမဖြစ်သလောက်ငြိမ်သက်နေတာတွေ့ရပါတယ်မြောက်ပိုင်းတရုတ်နယ်စပ်မှာအခြေစိုက်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတချို့အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပွားနေတယ်လို့တချို့အဖွဲ့တွေနဲ့ကတော့တိုက်ပွဲလည်းမဖြစ် NCA စာချုပ်ထဲလည်းပါဝင်ခြင်းမရှိသေးတာတွေ့နိုင်ပါတယ်တိုက်ပွဲဖြစ်ပွားမှုအများဆုံးရခိုင်ပြည်နယ်က AA လက်နက်ကိုင်တပ်ဖွဲ့ဟာလေတရုတ်နယ်စပ်က KIA ကချင်လက်နက်ကိုင်အဖွဲ့ဌာနချုပ်မှာအခြေစိုက်ထားတာပါလက်ရှိအစိုးရနဲ့တရုတ်နယ်စပ်ကလက်နက်ကိုင်တွေကြားတွေ့ဆုံဆွေးနွေးမှုတွေမှာတရုတ်အစိုးရဟာမစ္စတာဆွန်ကိုရှန်းကိုအထူးအရာရှိခန့်အပ်တာဝန်ပေးပြီးကူညီနေရုံမကမြမညီငယ်ကြီးလုပ်ငန်းစဉ်အတွက်ငွေကြေးထောက်ပံ့တာမျိုးလေးလုပ်နေတာတွေ့နိုင်ပါတယ်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေပေါ်တရုတ်အစိုးရဩစာညောင်းရတာဟာအဲ့ဒီလက်နက်ကိုင်အဖွဲ့တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းနဲ့ဆက်ဆံနေပါတယ်။1969ခုနှစ်မြန်မာနိုင်ငံထဲမှာတရုတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့တရုတ်ဗမာအရေးခင်ပေါ်ပေါက်ပြီးတဲ့နောက်1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဘကပဗမာပြည်ကွန်မြူနစ်ပါတီတပ်ဖွဲ့တွေကရှမ်းပြည်နယ်မှာတရုတ်နိုင်ငံဘက်ကနေအလုံးအရင်းနဲ့ဝင်ရောက်တိုက်ခိုက်ပါတယ်။
ဘဂဘတ်တပ်ဖွဲ့တွေလို့ဆိုပေမဲ့လည်းတရုတ်ပြည်ရောက်ဘဂဘတ်အဖွဲ့ဝင်တချို့တရုတ်ပြည်ဘက်ခိုလုံသွားတဲ့ကချင်စစ်ဘုံနော်ဆိုင်ရဲ့တပ်ဖွဲ့ဝင်ဟောင်းတချို့လောက်ပဲပါပြီးတကယ်တိုက်ခိုက်တာကဗိုလန်တီယာတွေလို့နာမည်တက်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါဘဂဘတ်အလံထောင်ပြီးတရုတ်တွေကလူအင်အားလက်နက်အင်အားအလုံးအသုံးပြုပြီးတရုတ်နိုင်ငံပိုင်တဲ့နေမြေထဲကနေဝင်ရောက်ကျူးကျော်တိုက်ခိုက်တာလို့ဆိုရင်လည်းမမှားပါဘူးအဲ့ဒီနီးနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာစစ်ပွဲတွေဖြစ်ပွားခဲ့ပြီး1989ခုနှစ်ရောက်မှဘဂဘခေါင်းဆောင်မှုပြိုကွဲသွားတာဖြစ်ပါတယ်တဆက်တည်းဘဂဘလက်အောက်ခံအတက်တည်းဟာဝမိုင်လာကိုကန့်နဲ့ကချင်ထူးထူးတက်တပ်ဖွဲ့တွေအဖြစ်ပေါ်ပေါက်လာသလိုတမတော်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ကြပါတယ်ဘဂဘပြိုကွဲပြီးနောက်ပိုင်းမှာလဲအဲ့ဒီတပ်ဖွဲ့တွေဟာသူတို့ထိန်းချုပ်ရဒေသတွေကနေဖြစ်ဒသတုနဲ့ပြန်ဇာတတွေထုတ်လုပ်ပြီးတရုတ်ပြည်ဘက်ပို့တရုတ်ပြည်အချမ်းကလက်နက်တွေပြန်ဝယ်ပြီးအင်အားတောက်တင်းအောင်လုပ်ခဲ့ကြပါတယ်ဒေသတာတစ်ခုကတော့အဲ့ဒီအဖွဲ့တွေဟာတရုတ်ဒေသန္တရအစိုးရတွေနဲ့နှိစပ်ပြီးတရုတ်ဩဇာညောင်းခဲ့တာကတော့ဒီကနေ့အချိန်ထိပါပဲ
မြန်မာနိုင်ငံမှာဆက်အာဏာရှင်ခေတ်အလွန်2010ပြည့်ရွေးကောက်ပွဲနဲ့သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်တိုင်းနာလက်နက်ကိုင်တွေနဲ့ငြင်းငြင်းရအောင်ကြိုးစားပါတယ် NCA စာချုပ်ပေါ်ပေါက်ခါနီးရွေးကောက်ပွဲလဲလုံးမဲ့2015ခုနှစ်စမ်းမှာကိုကန့်တပုံတွေကိုကန့်နေနေတဲ့ဝင်ရောက်တိုက်ခိုက်တဲ့အရေးခင်ဖြစ်ပေါ်ပါတယ်တမရော်ဘက်ကအထိခိုက်အကြဆုံးအတော်များခဲ့ပြီးကိုကန့်တပုံတွေဟာတရုတ်နေမျိုးကိုအသုံးပြုပြီးတိုက်ခိုက်တာလို့တမရော်ဘက်ကယုံကြည်ခဲ့ပါတယ်။အခြားတစ်ဖက်မှာတော့အနောက်နိုင်ငံတွေနဲ့ပိုးပြီးနီးစပ်လာပြီးအမေရိကန်တမရနှစ်ကြိမ်လောက်လာလေတဲ့အထိရင်းနှီးမှုပြလာတဲ့မြန်မာနိုင်ငံကိုသတိပေးချင်တဲ့သဘောနဲ့တရုတ်အစိုးရဟာနေဆက်ကတပုံတွေကိုအားပေးအားမြောက်ပြုခဲ့လေသလားဆိုပြီးတန်တရားတွေလည်းတိုးပွားလာစေခဲ့ပါတယ်။အလားတူမြန်မာနိုင်ငံမှာအင်အားအကြီးဆုံးသဘုတ်အဖွဲ့ဖြစ်တဲ့ဝါလက်နကိုင်တပ်ဖွဲ့ရဲ့စစ်ရေးပြပွဲမှာတရုတ်နိုင်ငံလို့အစ်စ်မြင့်စစ်လက်နဲ့ပစ္စည်းတွေမြင်တွေ့လာရတယ်လို့အခြားတိုင်းသားလက်နကိုင်ဖွဲ့တွေရဲ့တိုက်ပွဲဝင်လက်နဲ့အများစုကလည်းတရုတ်နိုင်ငံထုတ်တွေဖြစ်နေတာတွေ့လာကြရပါတယ်။ဘလို့ပဲဖြစ်ဖြစ်အခုနောက်ဆုံးတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်သမ္မတကိုတရုတ်နယ်စပ်ကတိုင်းနာလက်နက်ကိုင်တွေငြင်းငြင်းရေးဖြစ်စဉ်တွေပါဝင်လာအောင်နားချပေးဖို့တောင်းဆိုခဲ့တယ်လို့တရုတ်သမ္မတကလည်းတက်မတော်ကာကွယ်ဦးစီးချုပ်ကို ညီဒီအဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နက်ကိုအတုံးချ၍မြန်မာနိုင်ငံကိုထိခိုက်အောင်ဆောင်ရွက်ခြင်းမျိုးကိုလက်မခံကြောင်းအများကဆွဆွဲပြောကြားနေသလိုမြန်မာနိုင်ငံရှိလက်နက်ကိုင်အဖွဲ့အစည်းများကိုလက်နက်ခဲယမ်းများထောက်ပံ့ပေးနေခြင်းလုံးဝမရှိကြောင်းအခြားနည်းလမ်းများနှင့်ရရှိနိုင်သည့်ဖြစ်၍မိမိတို့ကလည်းတေချာစွာစစ်စစ်ဖြေရှင်းပေးသွားမည်ဖြစ်ကြောင်းဆိုပြီးပြောဆိုခဲ့ပါသည်။တ
ติดดัตตุเนี่ยเตียนซาดะดิทุบีเตียวနိုင်ငံဘက်တင်ပို့ရာကနေဝင်ဝင်ရနေတာကလည်းအရေးကြီးအချက်တစ်ခုအနေနဲ့ပါဝင်နေတာတွေ့နိုင်ပါတယ်တေယုန်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုတည်ငြိမ်တဲ့ငြိမ်းချမ်းတဲ့နိုင်ငံခြားကိုင်းကျွမ်းမီကျွမ်းကိုင်းမီဆက်ဆံရေးမျိုးထားရှိတဲ့မိဘနိုင်ငံတစ်ခုအဖြစ်မြင်လို့ရဆိုရင်နှစ်ဖက်စည်းစမ်းညှိနှိုင်းပြီးုံငွေကြေးကူညီုံလက်နက်ခရယာကိစ္စစ policy ကိုပါဆွလွတ်ဖို့လိုအပ်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။